ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာရောက်ရှိနေတဲ့စစ်ရှောင်းတို့ရဲ့အတွက်အခြေခံလိုအပ်ချက်တွေရှိနေပြီးတော့သူတို့ရဲ့ကျန်းမာရေးအတွက်အဓိကလိုအပ်ချက်တွေရှိနေတယ်လို့ကုညီပေးနေသူတွေကပြောပါရယ်နေတဲ့ကိုပြောင်းချိန်မှာလဲတိုက်ပွဲတွေကြားစစ်ရှောင်းလာသူဦးရေကတစတိုးလာတဲ့အခြေအနေရှိနေတာပါဒီအကြောင်းသတင်းပေးဖို့ထားတာကိုမတင်ငေးထိုက်ပြောပြမှာပ
ါရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မူဆယ်မြို့ကိုရောက်လာတဲ့ဒေသခံတွေဟာတိုက်ပွဲရှောင်နေကြတာအချိန်ကာလ2လကျော်ရှိသွားပါပြီမူဆယ်မြို့မှာစစ်ရှောင်းသူဦးရေက1000ကျော်ရှိနေပြီးစစ်ရှောင်းတွေရဲ့ကျန်းမာရေးလိုအပ်ချက်ကိုအဓိကထားဆောင်ရွက်ပေးနေကြောင်းပရဟိတအဖွဲ့ဝင်တဦးကပြောပါတယ
်။နောက်လာတဲ့လူရောမှာဒီစစ်ရှောင်းတွေမှာလူမယ်ကလေးတွေကနေကိုယ်ဝန်ဆောင်တကြီးရောဒီရောမှာလည်းနဲ့ထိတဲ့လူတွေရောအဲ့တော့သူတို့ရောင်းနေတဲ့ကျန်းမာရေးကိုအဓိကဆောင်ပေးလုပ်ရတာ။
စစ်ရှောင်းသူတွေထဲမှာတချို့ကအိမ်ကန်းငှားနေသူရှိသလိုဆွေမျိုးနှိဆက်အိမ်မှာနေသူတွေလည်းရှိပါတယ်။အများစုကတော့ဘုန်းကြီးကျောင်းနဲ့စစ်ရှောင်းစခန်းတွေမှာနေကြတယ်လို့ပြောပါတယ်။ကလေးငယ်တွေနဲ့ကိုဝင်ဆောင်အပါအဝင်တက်ကြီးသူတွေအတွက်ချက်မှရေးအရင်မီဆောက်ရှောင်နိုင်ဖို့ကိုပရဟိတအသင်းဖွဲ့တွေစုပေါင်းပြီးကူညီပေးနေသလိုဆရာဝန်နဲ့သူနာဗျူတွေကလည်းစစ်ရှောင်းစခန်းတွေအထိအခမဲ့လာရောက်ကြည့်ရှုပေးနေကြောင်းလည်းပြောပါတယ်။
ကျွန်တော်တို့မူဆယ်ဆေးရုံမှာတော့အပြင်ပြင်ပလုံငါအနေနဲ့တော့ပြတယ်။ဒါတချို့လုံငါတွေကြတော့လည်းကျွန်တော်တို့ကဟိုကိုပိုင်ဆေးရုံလို့ရှိတယ်လေ။အဲ့ဒါဆေးရုံမှာပို့ရတယ်။အဲ့ဒါနေကြတော့လည်းအများကြီးသူလူတွေဝင်ပေါ့လေ။အဲကျွန်တော်ပြိုင်တာအတင်းနေစပေါင်းပြီးတော့အဲ့မှာကန့်နေမှာပြီးတော့အဲ့ဟိုကိုပိုင်ဆေးရုံကဆရာဝန်တွေလည်းအဲ့ကန့်နေလိုက်လို့သူရဲ့အထူးကိုဆရာဝန်တွေလည်းအဲ့ငါစွားရတယ်အကုန်လုံးကုညီပါလေဗျ။ဒီကွာတော့တို့ကတော့မကုညီနိုင်ဘူးဗျ။တို့ကတော့လောက်အားပေါ့
။စစ်ဆောင်တွေရဲ့ဂျမ်းမာရင်နဲ့စားတောက်ရဲ့အတွဲ့ဒေသခံတွေဝိုင်းဝန်းကုညီပေးနေပြီမဲ့အခုတိုက်ပွဲတွေဆက်ဖြစ်နေလို့စစ်ဆောင်အရေးအတွက်တိုးလာတာနဲ့အမျှအခုအညီတွေမလုံမလောက်ဖြစ်နေပါတယ်။ရှမ်းမြောက်တိုက်ပွဲအတွင်းရတားကြီးခိုက်တီးဆိုးမှုကလည်းဆက်ပြီးရှိနေပါတယ်။ရှမ်းမြောက်ဒေသမှာအခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။